မြန်မာနဲ့ကနေဒါနှစ်နိုင်ငံကြားမှာပေါ့လေတန်အမကြီးအဆင့်တန်ကြီးတမကြီးဆက်သွယ်မှုတွေကပြတ်တောက်နေတာ6နှစ်လောက်ရှိတော့ပါပြီခင်ဗျာဘာအကြောင်းများကြောင့်လဲ
အခုတည်းကတော့နောက်ဆုံးတန်မဲ့ကိုပြန်ခေါ်သွားတဲ့အချိန်ပေါ့နော်တက်တွေ2005ဝင်းကျင်လောက်မှာမြန်မာပြည်ကတန်မဲ့ကိုတင်သွင်းခဲ့တာရှိပါတယ်အဲ့ဒီအချိန်ကသူတို့တင်သွင်းတဲ့တန်မဲ့ကစစ်တပ်ရဲ့ background ပေါ့နောက်ခံကြောက်ရှိတဲ့တကြောင်မလို့ပြည်ရန်ဆိုရတာအဲ့ဒီတော့ကသူတို့ပြောခဲ့တာကအယက်သားတန်မဲ့တယောက်ကိုတင်သွင်းမယ်ဆိုသူတို့အနေနဲ့စဉ်းစားမယ်ဆိုပြီးတော့သူတို့ပြောခဲ့တာရှိပါတယ်ဒါနဲ့အဲ့လိုမျိုးပြောခဲ့ပြီးမြန်မာဒီနိုင်ငံဆိုင်ဌာနမှာကအဲ့ဒီအချိန်ကဒီအယက်သားဆိုတာက3ယောက်လောက်ပဲရှိတယ်လို့တန်မဲ့ပေါ့နော်3ယောက်လောက်ပဲရှိတယ်လို့ကျွန်တော်ကသိရပါတယ်ဆိုတော့အဲ့ဒီကအဲ့လိုမျိုးဖြစ်ရင်းနဲ့ပေါ့လက်ခဲလေးဖြစ်ရင်းနဲ့သူတို့ဘက်ကလည်းမတင်နိုင်ခဲ့ဘူးဒါနဲ့တခါမှပြည်ပြန်ဆိုရဘက်ကတန်မတ်တီပေါ့နော်ဘန်ကောက်မှာခြေဆိုင်တဲ့တန်မတ်တီရှိခဲ့ပါတယ်ဒါပေမဲ့ပြည်ပြန်ဆိုရကမြန်မာအစိုးရရဲ့တန်မတ်ကိုလက်မခံတဲ့အတွက်ကြောင့်မလို့ဟိုမြန်မာစစ်ဆိုရကလည်းဒီကနေဒီယန်တန်မတ်ကိုလက်မခံနေနေထားခဲ့တာ5 6နှစ်လောက်ရှိခဲ့ပါပြီဆိုတော့အခုချိန်မှာဒီအခုအစ်စ်ခန့်လိုက်တဲ့တန်မတ်ကရတားဖြစ်တာရဲ့ဒီကျွန်တော်တို့ဒီနိုင်ငံခြားရေးဌာနမှာနေပေါင်း30လောက်ပေါ့နော်စစ်တပ်နဲ့ပတ်သက်မှုမရှိဘူးဆိုတဲ့အချက်တွေပေါ်မှာထောက်ရှိပြီးတော့ဒီအစိုးရကနေပြီးတော့လက်ခံလိုက်တယ်လို့ကျွန်တော်လည်းမျိုးယူဆပါ
တယ်။တန်ရင်တမန်ရေးတွေကအခုပြန်ပြီးတော့ကောင်းလာပြီဆိုတော့ပေါ့နော်တန်ငင်းတမန်ငင်းတွေဆက်သွယ်ရေးတွေကကောင်းလာပြီဆိုတော့တခြားစီးပွားရေးပိတ်ဆို့မှုတို့ဘာလို့ရောရုပ်သိမ်းဖို့ဘာလို့အလားလာဘူးလို့ရှိပါလဲခင်ဗျာ။
ဒီပေးပေးစမှုပြန်ရုပ်သိမ်းဖို့ကတော့အလားအလာမရှိသေးပါဘူးတကယ်စစ်မှန်တဲ့နိုင်ငံရေးတောင်းလေးတစ်ခုမြန်မာပြည်မှာဖြစ်လာမှသာလေဒီလက်အကနေပြီးတော့အစိုးရကနေပြီးတော့တောင်းလေးတွေလုပ်ဖို့အစပြီးစဉ်းစားနိုင်တဲ့အနေအထားတစ်ခုပါဒီအခြေအနေတွေမရှိသေးဘူးလို့ကျွန်တော်ယူဆပါတယ
်ကနေဒါအစိုးရအနေနဲ့ပေါ့နော်မြန်မာပြည်မှာစစ်မှန်တဲ့အပြောင်းလဲတွေကိုဘယ်လိုများတောင်းဆိုထားတာရှိပါလဲခင်ဗျာ
အထူးသဖြင့်ကတော့ဒီနိုင်ငံရေးကျင်းပရေးလွတ်မြောက်ရေးအနေနဲ့တဲ့အချက်ဖြစ်ပါတယ်နောက်ဒုတိယအချက်ကတော့ဒီလူ့ခွင့်ချိုးဖောက်မှုတွေပေါ့နော်ဒီတိုင်းရင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့ဖို့စစ်စင်မှုတွေကိုရပ်တန့်ဖို့ကလည်းဟိုဒုတိယအရေးကြီးတဲ့အချက်တစ်ချက်လို့ကျွန်တော်မြင်ပါတယ်။နောက်အရေးကြီးဆုံးအချက်ကတော့ဒီကျွန်တော်တို့အမျိုးသားပြည်နယ်တည်မြဲရေးပုံစံတစ်ခုဖြစ်လာဖို့အတွက်ကိုပြည်စုံဆွေးနွေးမှုတစ်ခုကိုဖန်တီးဖို့ဆိုတာကိုလည်းပဲကနေဒီယန်ဆိုရကနှစ်ပေါင်းများစွာအစဉ်တစိုက်ပြောလာခဲ့တာပါ။ဆိုတော့ဒီအခြေအနေတွေဖြစ်လာခဲ့နေဆိုရင်တော့ကနေဒီယန်ဆိုရကနေပြီးတော့ချမှတ်ထားတဲ့ဒီစီးပွားရေးဖိတ်ဆို့မှုတွေပေါ့နော်ကျွန်တော်တို့ရင်းနှီးမြှုပ်နှံမှုတွေကိုယ်ခံမှုတွေအပါအဝင်အခြားအရေးယူမှုတွေပေါ်မှာအစင်ရှင်သူတို့စဉ်းစားပြီးလာနိုင်တဲ့အနေအထားရှိပါတယ
်။ဘူချုပ်ကြီးရောဦးသိန်းစိန်ကောင်းဆောင်တဲ့အစိုးရအဖွဲ့တွေတက်လာကြတာမြန်မာနိုင်ငံရဲ့ဒီပတ်ဝန်းကျင်နိုင်ငံတွေကပေါ့လေ။ဥပမာတရုတ်တို့အာဆီယံနိုင်ငံတွေကနေပြီးတော့သဝင်လာတွေပြေပို့ပြီးတော့ကြိုးဆိုအားပေးခဲ့ကြတာတွေ့ရပါတယ်။အမေရိကန်နဲ့အနောက်နိုင်ငံတော်များများကတော့အဲ့လိုမျိုးမကြိုးဆိုခဲ့ကြဘူးပေါ့လေ။ကနေဒါနိုင်ငံအစိုးရရဲ့သဘောထားကဘယ်လိုရှိတာတွေ့ရပါလဲ
။သူတို့အစိုးရတက်ဖြစ်လာတဲ့အချိန်ကနေစပြီးတော့ကနေဒီယန်အစိုးရကတော့ဒါဆိုတခုဒီဆိုရောအတိမတ်ပြည်တယ်မပြည်ဘူးဆိုတာကိုပြောသေးတယ်လို့ကျွန်တော်မယူဆပါဘူးသူတို့ဘက်ကတော့ဘာမှအခုချိန်ဒီမှာပြောသေးပါဘူးတနည်းအားဖြင့်ကျွန်တော်တို့ကြည့်မယ်ဆိုရင်တော့မြန်မာပြည်အစိုးရတည့်ရဲ့ရှေ့ဆက်လှုပ်ဆောင်မဲ့အပေါ်မှာစောင့်ကြည့်နေတယ်လို့ကျွန်တော်တို့ယူဆရပါတယ်
ဥတည်မောင်သူ့ကိုကျေးဇူးများတင်ပါတယ်ခင်ဗျ
ဟုတ်ကဲ့